NCA ပြည်ခရဆက်ရေးစာချုပ်မှာလက်မှတ်ရေးထိုးမှသာသေးတဲ့ကရင်နီမျိုးရန်သုတ်သက်ရေးပါတီ KMPP နဲ့မြန်မာစစ်တပ်တို့ကြားနှစ်နှစ်နီးပါးတိုက်ပွဲတွေရပ်တန့်နေခဲ့ပြီးမေလ20ရက်နေ့ကပထမကြိမ်တိုက်ပွဲတွေပြန်ဖြစ်ခဲ့ပါတယ်။ကယားပြည်နယ်ပေါ်လခဲမြို့နယ်နဲ့ဖားဆောင်မြို့နယ်ကြားက KMPP ထိန်းချုပ်နေမြေထဲမှာရှိတဲ့လူငယ်လက်ကြီးရေးကွင်းနေရာကိုမြန်မာစစ်တပ်ဘက်ကတွားဖို့ကြိုးစားရကတိုက်ပွဲဖြစ်တာလို့ KMPP ခေါင်းဆောင်သူဖြစ်တဲ့ဦးအောင်ဆိုင်မြင့်ကပြောပါတယ်။
သူတက်လာတော့သူတက်လာတော့ကျွန်တော်တို့ကဒီမှာအဲ့ဒီနေရာကကျွန်တော်တို့ရဲ့ဒုတိယဖြေချတဲ့ကျွန်တော်တို့နည်းနည်းပါးပါးဒီလို training နေရာသူတို့တက်လာတော့ကျွန်တော်တို့ကတော့ဒီလိုမှားမှုပြောထားတယ်သူတို့အဲ့ဒါဥတည်ကြီးသွားလိုက်တာတော့တကယ်နည်းနည်းပါးဖြစ်တော့လည်းနည်းနည်းဒီပုံနဲ့နည်းနည်းလည်းဖြစ်မှာမကျေနပ်ဖြစ်တာပဲဒီခိုင်မှုကကျွန်တော်တို့ဘက်တော့မရှိဘူးသူတို့ဘက်တော့ဒါသားတွေပေါ်တာပြန်ခေါ်သွားတယ်ဆိုတော့အဲသူတို့အဆောင်တစ်ခုမှရှိနေတာပေါ့နော်ဒီနေ့လည်းသူတို့ကအဲ့ဒီမင်းလေးလှောက်ရှားနေတော့လေတကယ်ဖြစ်တာကျွန်တော်နှစ်ဆောင်ဆက်ဆက်ပြီးရ
တယ်ဘော်လခဲမြို့နယ်နဲ့ဖားဆောင်မြို့နယ်ကြား KMPP ထိန်းချုပ်ထားတဲ့အမတ်နှစ်ခရိုင်အမတ်တမြို့နယ်ထဲကတဲတောင်ဆိုတဲ့နေရာမှာစိုက်ပွဲဖြစ်တာဖြစ်ပြီးထိခိုက်မှုကတော့အတိမပြုတ်နိုင်သေးပါဘူးစစ်ကောင်စီကိုစန့်ကျင်နေတဲ့လူငယ်တချို့ကို KMPP ထိန်းချုပ်နေမြေထဲမှာစစ်တပ်နံပေးနေတယ်ဆိုပြီးတရင်တွေထွက်ပေါ်နေလို့မြန်မာစစ်တပ်ကထိုးစစ်ဆင်လာတာဖြစ်တယ်လို့ဖားဆောင်ဒေသခံဒူးကပြောပါတယ်
မနေ့ကလည်းခေဒီနေစစ်တမ်းနဲ့ကြည့်တယ်ဒီခေါင်းဆောင်မှာဒီကတော့တေးတင်တာကိုတက်နေတဲ့နေရာကိုစိတ်ကောင်းစီတက်ဖွဲ့ကတော့ပြတော့နေနေနဲ့ဆွဲတဲ့ပုံမျိုးတက်ရတယ်စိတ်ကတော့ပြတဲ့နေရာမိတဝက်မှလည်းလှဆွေးခေဒီကလည်းဆွဲဖတ်ဖတ်လို့ဆက်စိတ်ကောင်းစီကလည်းတက်လာတယ်ဆိုကြည့်ကြတော့
ပေါ်လခဲမြို့နယ်နဲ့ဖားဆောင်မြို့နယ်ကြား KMPP ဖွဲ့နဲ့တိုက်ပွဲဖြစ်ခဲ့တာနဲ့ပတ်သက်လို့စိတ်ကောင်းစီပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူးပြီးခဲ့တဲ့ဧပြီလ30ရက်နေ့ကလည်းစစ်တင်တန်းတက်ပြီးပြန်လာတယ်လို့ဆိုတဲ့လူငယ်80ကျော်ကိုကယားပြည်နယ်ဖရူစုမြို့နယ်စစ်သားစစ်စရေးဂိတ်မှာဖမ်းဆီးခဲ့ပါတယ်။ဒီလူငယ်တွေကို KMPP ကစစ်တင်တန်းပေးတာမဟုတ်ပဲပြည်နယ်ကိုစားပြုအဖွဲ့အစည်းတစ်ခုကစီစဉ်တဲ့တင်တန်းတစ်ခုသာဖြစ်ကြောင်းကရင်နီမျိုးရာသုတ်သက်ရေးပါတီ KMPP တာဝန်ရှိသူတွေကဖြေရှင်းချက်ပေးထားပါတယ်။ကယားပြည်နယ်ထဲကတိမောစုမြို့မှာလည်းစစ်တပ်နဲ့တိမောစုဒေသခံလူငယ်တွေစုဖွဲ့ထားတဲ့ပြည်သူ့ကာကွယ်ရေးဖွဲ့ PDF တွေကြားဒီနေ့မနေ့ကလည်းပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပါတယ်။ဒီပြစ်ခတ်မှုမှာနှစ်ဖက်အသိခိုက်မှုတွေရှိနေတယ်လို့တိမောစုမြို့ခံဒူးကပြောပါတယ်
။ဒီမနေ့ကိုယ်နိုင်ဝစီနဲ့ဒီက PDF ကဖုံးဝေပေါ့အစ်ကောင်ကြီးနဲ့ကြည့်နေတဲ့ဝယ်သူသူကလည်းကိုယ်ကကိုယ်လှုပ်ဆွေးပေးလှုပ်ဆွေးခဲ့ကြတယ်ထားတဲ့အစ်ကောင်ကြီးကနေအဲ့နဲ့ဆိုတော့ရက်ဖက်ကြည့်လို့ထားတဲ့အဖြစ်ကဆက်တော့ထဲကကြီးဆက်မှုအဖြစ်တော့လည်းကျွန်တော်အတိအခါတော့စစ်တပ်ဖက်က900ကိုတောက်ပြီးကြိုးတယ် PDF ကတော့တောက်တော့ some starting with the middle စကေမောလာပဲကလေးနေရကိုစစ်တပ်ကပါလို့ပြောချင်သူကမော့ပြတဲ့နော်လိုက်ရှိနေတယ်မကလေးတရားတောက်ကြိုးတယ
်လက်ရှိကြားပြည်နယ်ထဲမှာပြည်သူ့ကာကွယ်ရေးဖွဲ့နဲ့စစ်တပ်ကြားမြို့ထဲမှာပြစ်ခတ်တာတွေဖြစ်နေတယ်လို့မြို့ပြင်မှာလည်း KMPP တပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်နေတာကြောင့်သတိထားရမယ့်အခြေအနေရှိနေပြီလို့KMPP ခေါင်းဆောင်သူဖြစ်တဲ့ဦးအောင်ဆန်းမြစ်ကပြောပါတယ
်။အမှန်ကြီးတဲ့ပုံစံကတော့အခုလူငယ်တွေကလည်းသူတို့လည်းပြတ်ပြားနေနေပါတော့ပြစ်ပြီးပြစ်ပြီးပြစ်နေနေရှိနေလေအခုတရားပြည်မှာသူတို့ကလည်းဒီတပ်တွေအများဖြစ်ထားတယ်ဆိုတော့သူတို့ကတော့ဘုံမှာဖြစ်တယ်လေပြင်ထွက်လာနေတဲ့ကျွန်တော်တို့ကဖြစ်မှာပဲ။ဒါကူသူတို့ကတော့မြို့တွင်ရောအပြင်ရောသူတို့ပြေးဆိုင်ရတဲ့အနေအထားလေးရရှိ
။ကရင်နီမျိုးရာသုတ်သက်ရေးပါတီ KMPP ဖွဲ့ဟာ1995ခုနှစ်မှာနဝတအစစ်အစိုးရနဲ့နှုတ်ကတိသဘောတူညီချက်နဲ့အပြည့်ရခဲ့ပေမဲ့လှပိုင်းတွင်းမှာစိုက်ပွဲပြန်လည်ဖြစ်ပွားခဲ့ပြီးသဘောတူညီချက်ပြတ်ပြားခဲ့ပါတယ်။2013ခုနှစ်ဦးသိန်းစိန်အစိုးရလက်ထက်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပြန်လည်စတင်တဲ့နောက်ပိုင်း2012ခုနှစ်မှာပြည်နယ်အစစ်ပြည်ထောင်စုအစစ်အပြည့်ရသဘောတူလက်မှတ်ရေးထိုးနိုင်ခဲ့ပေမဲ့ NCA ပြည်ခတိုက်ခိုက်မှုရစရေးသဘောတူညီစာချုပ်မှာတော့ KMPP ကအခုချိန်ထိလက်မှတ်ရေးထိုးစာချင်းမရှိသေးပါဘူးခင်ဗျာ။